Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2023ခုနှစ်ဇူလိုင်လ8ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြောင်းစုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ2440 50တင်နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဒီကနေ့မနက်ခင်းတက်တန်းရောက်သတင်းတွေထဲမှာတော့အမေရိကန်နိုင်ငံသား၏ဝန်ကြီးအင်ဒိုနီးရှားခီးစဉ်တွင်မြမအရေးကိုဆွေးနွေးဖို့ရှိနေပါသည် ICC ရှင်းနေတဲ့လာရောက်ပြီးတဲ့နောက်ပိုင်းရင်ညာဒုက္ခသည်၅ဦးတပ်ဖြတ်ခံလိုက်ရပါတယ်တခါကန့်သတ်မှုတွေကြောင့်ရခိုင်မုံတိုင်းအကူအညီပေးရေးတွေမှာအခက်အခဲတွေရှိနေပါတယ်အဲ့လိုသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းတင်ဆက်မဲ့သတင်းပေးပို့ချက်တစ်ပုဒ်မှာတော့ကရင်ဒီဒေသကဆေးရည်ပြင်းထန်နေတဲ့အချိန်မှာကြားရမှာက
ဒီရတယ်ဖတ်ဆောင်ချက်မှာတော့ဒီနေ့ကတော့တစ်ချက်နဲ့ချက်နဲ့လေးနဲ့ပြန်ကြည့်ရအောင်ဟိုတခြားတိုက်ကောချီချူချူမျိုးရှိတဲ့နေနဲ့လာပြောလို့ရတော့အဲ့ဒီပြတ
်တဲ့နေပြီးမှအဲ့ဒီသတင်းပေးဖို့ချက်ကိုအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့စနေနေ့မနေ့ခင်းထိတ်တန်းရောက်သတင်းတွေကိုကိုသားညွန်နဲ့ကိုငိမ့်ငိုင်းအေးတို့ကပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာတူရကီအစ္စတန်ဘူမြို့ကိုအခုတောက်ကြာနေဆက်ရောက်ပြီးတော့တူရကီဝန်ကြီးချုပ်အာဒိုဝါနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရုရှားစစ်ဆုံးသတ်ပြီးတဲ့နောက်နေတိုးမြောက်အတလန်တစ်စစ်စာချုပ်အဖွဲ့မှယူကရိန်းနိုင်ငံအဖွဲ့ဝင်ဖြစ်ရေးအတွက်စီးပွားရေးဥရောပခီးစဉ်ဖြစ်တဲ့တူရကီနိုင်ငံကိုရောက်လာတာပါ။လာမယ့်သတင်းပတ်ထဲမှာလစ်တနရီယာနိုင်ငံမှာနှစ်ရက်ကြာနေတိုးထိပ်ပြီးအစည်းအဝေးမတိုင်ခင်လေးလည်ရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာကောက်နှံတန်ချိန်တန်းနဲ့ချီပြီးတော့ပင်လယ်ထဲကတဆင့်ဖြတ်တန်းကုန်သွယ်ခွင့်ရရေးအတွက်ယူကရိန်းသမ္မတကတူရကီဝန်ကြီးချုပ်နဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မနေ့တုန်းကတော့ဒီလိုမျိုးကုန်သွယ်ခွင့်ရဖို့အတွက်တူရကီကကုလသမဂ္ဂမှာဂျာဝင်ကူညီခဲ့မှုပါတယ်။ကမ္ဘာစနေအခါဈေးနှုန်းမြင့်တက်နေတာကိုဒီသဘောတူညီချက်ကတစုံတရာပြည်လည်မှုဖြစ်စေခဲ့ပြီးတော့အဲ့ဒီသဘောတူညီချက်ဟာအခုဇူလိုင်18မှာတည်တန်းကုန်မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတည်တန်းတိုးဖို့အတွက်ရုရှားဘက်ကတော့တွန်းဆုတ်နေပါတယ်။နေတိုးဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံဟာယူကရိန်းနဲ့ရောရုရှားနဲ့ပါနီးနီးကပ်ကပ်ဆက်ဆံရေးရှိနေတယ်လို့ဒီအချိန်ဒီပေါ်မှာပဲနှစ်နိုင်ငံကြားမှာညှိနှိုင်းပေးနေတာတွေရှိပါတယ်။ယူကရိန်းတို့အမေရိကန်ပြည်အောင်စုရဲ့နောက်ထပ်စီးအကူအညီတန်ဖိုးဒေါ်လာတန်း800ဘူထောက်ပံ့ပေးဖို့မဲ့အထက်မှာ cluster KN ထောင်းနဲ့ချီပြီးတော့ပါဝင်နေပါတယ်။ cluster ဘုံရဲ့ရပ်သားထိခိုက်သေဆုံးမှုတွေပေါ်ဆိုရင်မကင်ဖြစ်မှုတွေကိုတော့အမေရိကန်ဘက်ကခုခံပြောဆိုပါတယ်။အခုပေးပို့တဲ့ cluster ဘုံတွေကိုအရေးသွေးချထားတယ်လို့ဆိုပါတယ်။အခုစစ်ပွဲမှာယူကရိန်းဘက်ကအုံပြုတဲ့လက်နက်တွေဟာရုရှားကတုံးနေတဲ့လက်နက်မျိုးတွေနဲ့တော်ကြီးကွာခြားတယ်လို့အင်ပီရိုအမေရိကန်မျိုးသားလူမျိုးရေးကြံပေး Jack Sullivan ကပြောပါတယ်။ရတားတွေထိခိုက်သေးချေမှုနည်းနံသမျှနေအောင်တတိကြီးကြီးထားပြီးတော့အသုံးပြုမှာဖြစ်တယ်လို့ယူကရိန်းဘက်ကအာမခံထားတယ်လို့လည်း Jack Sullivan ကပြောပါတယ်။ Cluster bomb ဟာလေထဲမှာပဲပေါက်ကွဲပြီးတော့နေရာတော်များများကိုထတ်ဆင့်ပေါက်ကွဲပြန့်ထွက်သွားတာမို့လို့အထိခိုက်တော်ကြီးတဲ့ဘုံမျိုးစားဖြစ်ပါတယ်။ယူကရိန်းရဲ့အခုတံပြန်ထိုးစစ်မှာရုရှားရဲ့ခန်းစစ်လိုင်းကိုဖောက်ထွက်နိုင်ဖို့အတွက်လက်နက်တွေကိုယူကရိန်းတောင်ရှိသူတွေကအကူအညီတောင်းခံထားတာပါ။ရုရှားတပ်တွေဟာရတားတွေထူးထူးလေးလေးရှိတဲ့နေရာတွေနဲ့စစ်မြေပြင်မှာcluster ခရရနေကိုအသုံးပြုနေတာတွေအရင်ကတည်းကရှိထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့လာမယ့်သတင်းပတ်အင်ဒိုနီးရှားခီးစဉ်တွင်အာဆီယံအရှိတောင်အာရှနိုင်ငံများနိုင်ငံရဲ့ဝန်ကြီးတွေနဲ့တွေ့ဆုံလို့ရှိရင်မြမရေးကိစ္စဟာအဓိကဆွေးနွေးဖို့အကြောင်းရင်းတစ်ခုဖြစ်မယ်လို့နိုင်ငံရဲ့ဌာနတာဝန်ရှိသူကပြောပါတယ်။အာဆီယံနိုင်ငံတွေအနေနဲ့မြမစစ်ကောင်စီကိုပြင်းပြင်းထန်ထန်ကင်တွေအရေးယူဖို့အမေရိကန်ဘက်ကနေပြီးတော့ပြန်လည်ထားတာပါ။အာဆီယံဝန်ကြီးအစ်စ်မှာမြမကူစားပြုမှုကိုဆက်လက်ခြံလှပ်ထားဖို့လိုတယ်လို့မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေရပ်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အာဆီယံအနေနဲ့ပို့ပြီးတော့ဖိအားပေးဆောင်ရွက်ဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနရှေ့အာရှဆိုင်ရာထိပ်တန်းတာဝန်ရှိသူဒန်နီယယ်ခရစ်တန်ဘရင့်ကသတင်းတောက်တွေကိုပြောပါတယ်အမေရိကန်ပြည်အောင်စုဟာမြန်မာစစ်ကောင်စီနဲ့စစ်တပ်တာဝန်ရှိသူတွေနှိစက်သူတွေကိုပြစ်မှတ်ထားအရေးယူတယ်လို့ပြီးခဲ့တဲ့လကတော့စစ်ကောင်စီအတွက်နိုင်ငံခြားငွေလဲလှယ်မှုမှာအသုံးပြုနေတဲ့ဘဏ်နှစ်ခုကိုဒဏ်ခတ်ပိတ်ဆို့မှုစီရင်ရေးကိုထည့်လိုက်ပါတယ်ဒီမိုကရေစီရဲ့တက်ကန်လှုပ်ရှားသူတွေကိုနှစ်ကွပ်မှုတွေနဲ့စစ်ကောင်စီရဲ့လက်နက်ဝယ်ယူတည်သွင်းမှုကိုလည်းကန့်သတ်ဖို့ရည်ရွယ်လာပါတဖက်မှာတော့ကြမ်းဖက်မှုတွေရပ်ပြီးတော့တွစ်ဆုံညှိနှိုင်းမှုတွေဖြစ်လာဖို့ရည်ရွယ်တဲ့အာဆီယံမြေမရေးဘုံရည်တည်ချက်ကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်ဒီသဘောထားကိုလိုက်နာဖို့ပြက်ကွက်တဲ့အတွက်အာဆီယံဟာဒီအစ်စ်မြင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီကူစားပြုမှုကိုပိတ်ပင်ထားပါတယ်နိုင်ငံရေးဝန်ကြီးဘလင်ကန်ဟာအခုလာမယ့်တနင်္ဂနွေနေ့ကနေပြီးတော့ဘူတန်ဦးနေထီလုံမဲ့နေတိုးအစည်းအဝေးတွေမှာသမ္မတဘိုင်ဒန်နဲ့အတူတက်ဖို့ရှိပြီးတော့အဲဒီကနေပြီးတော့အင်ဒိုနီးရှားနိုင်ငံမှာအာဆီယံနိုင်ငံရေးဝန်ကြီးတွေနဲ့တွေ့ဆုံမှာပါအစည်းအဝေးမှာတော့မြမအရေးကိစ္စနဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေကိုတိကထားဆွေးနွေးမယ်လို့နိုင်ငံရေးဌာနတာဝန်ရှိသူကသတင်းတောက်တွေကိုပြောခဲ့ပါဗျာ ဘင်္ဂလားဒေ့ရှ်နိုင်ငံရိုဂျာဒုက္ခသည်စကန်ကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံးကရှိနေတူလာရောက်ပြီးတော့နိုင်ယူပိုင်းတွင်မှာပဲစကန်တွင်ပြစ်ခတ်မှုတွေဖြစ်ပြီးတော့ရိုဂျာဒုက္ခသည်6ဦးသေဆုံးခဲ့တယ်လို့ရဲကပြောပါတယ်။အပြန်လန်ပြစ်ခတ်မှုအတွင်းမှာသေဆုံးသူ9ဦးလုံးဟာအာဆာအဖွဲ့ဝင်ဖြစ်ကြပြီးတော့သေဆုံးသူတွေထဲမှာအာဆာတပ်မှုတူလည်းပါတယ်လို့စကန်လူမျိုးရေးယူထားတဲ့ရဲတပ်ရင်းပြောခွင့်ရသူဖာရက်ဟာမက်ကပြောပါတယ်။အဲဒီနောက်စကန်တွင်းမှာလူမျိုးရေးကိုတင်းကျပ်ထားတယ်လို့ဆိုပါတယ်။ဒီဖြစ်ပျက်ဟာစကန်တွင်ပြိုင်ပွဲရိုဂျာဖွဲ့နှစ်ခုဖြစ်ကြတဲ့အာဆာရိုဂျာလူမျိုးရေးတပ်နဲ့ RSO ရိုဂျာသွေးစည်းကြီးမျိုးရေးအဖွဲ့နှစ်ခုကြားအပြန်လန်တိုက်ခိုက်မှုတွေရဲ့နောက်ဆုံးအခြေအနေတရားဖြစ်ပါတယ်။တောက်ကြနေမနဲ့လင်းအားကြီးပိုင်းမှာပြစ်ခတ်မှုဖြစ်ပြီးတော့9ဦးသေဆုံးခဲ့ရတာပါ။ဒီမတိုင်ခင်လေးမှာပဲဒုက္ခသည်စကန်ခေါင်းဆောင်တူဦးဖြစ်တဲ့ Ibadullah အသက်ခံပြီးတဲ့နောက်နိုင်ပိုင်းတွင်အခုလိုမျိုးပြစ်ခတ်မှုတွေဖြစ်တာလို့ရဲကပြောပါတယ်။အသက်28နှစ်အရွယ် Ibadullah ဟာစာသာပေးနေတုန်းကစကန်ကိုလာတဲ့ICC ရှင်းဒီ Krem AA ခန်းနဲ့အခြားဒုက္ခသည်တွေတွေ့နေအောင်လို့စီစဉ်ပေးခဲ့သူဖြစ်တယ်လို့ဒေတာတွင်းစာဆောင်ကရေးပါတယ်။2018ခုနှစ်ကမြန်မာနိုင်ငံတွင်းအဖြစ်ပျက်တွေအတွက်မြင့်မြင့်တက်တည်တွေစီကမှတ်တမ်းယူဖို့ ICC ရှင်းဒီကစကမ်းကိုရောက်လာခဲ့တာပါ။အခုအဖြစ်ပျက်နဲ့ပတ်သက်လို့အာဆာဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။2018ခုနှစ်ရွှေကြော်ရီအစုအပြုံလိုက်ထွက်ပြေးကြတဲ့မြန်မာစစ်တပ်စစ်စင်ရေးဟာအာဆာဖွဲ့ရဲ့ဥစွာတိုက်ခိုက်မှုကြောင့်ဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောလို့ရှိပါတယ်။ဒါပြန်ခုဒုက္ခသည်စကန်တွင်ရွန်ဂျာရက်ဖက်ခေါင်းဆောင်တွေကိုအာဆာဖွဲ့ဝင်တွေကပြစ်မှတ်ထားတိုက်ခိုက်တယ်ဆိုပြီးတော့ဆွဆွဲမှုတွေလည်းရှိနေပါတယ်။စကန်တွင်အာဆာလို့ရက်ကိုဝေဖန်လို့ရှိရဲ့ဒီထင်ရှားတဲ့ရွန်ဂျာညီငယ်ကြီးတကြွလှူချသူတူ2021ခုနှစ်အတွင်းအသက်ခံမှုနဲ့ဆက်နွယ်ပြီးတော့အာဆာခေါင်းဆောင်ဂျန်နင်းကိုဆွဲချက်တင်ထားသလိုသူနဲ့အခြားအာဆာခေါင်းဆောင်တွေဟာဘင်္ဂလားဒေ့ရှ်ထောက်လိုင်းအရာရှိတူပြီးခဲ့တဲ့နိုဝင်ဘာလအသက်ခံမှုမှာဆွဆွဲခံထားပါတယ်။
ပြန်တယ်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်မင်္ဂလာနဲ့ခင်ဗျာသောတာရှင်များခင်ဗျာကျွန်တော်ကတော့ငင်းချမ်းအေးပါVOA ရဲ့စနေမနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်။တရုတ်နိုင်ငံကိုရောက်ရှိနေတဲ့ American ဘန်ဒိုင်ဝင်ကြီး Janet Yellen ဟာတရုတ်နိုင်ငံဝန်ကြီးချုပ် Lee Chan နဲ့တောက်ချာနေကပုံမှန်လေးလေးအပြုသဘောဆောင်ဆွေးနွေးနိုင်ခဲ့တယ်လို့ American ဘန်ဒိုင်ဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ American အလုပ်သမားတွေနဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်နိုင်ငံလုံးရဲ့စီးပွားရေးကိုအကျိုးရှိစေမဲ့တရုတ်နဲ့ကောင်းမွန်တဲ့စီးပွားရေးရှင်ပြိုင်မှုကိုအလိုရှိတဲ့ American ဆိုရရဲ့သဘောထားကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံစီးပွားရေးမှာအကျိုးစီးပွားတွေဆက်ဆက်နေပြီးတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဟာအမေရိကန်အတွက်စိန်ခေါ်မှုထက်အခွင့်အလမ်းတစ်ခုဖြစ်ကြောင်းဖော်ပြထားပါတယ်။ဆွေးနွေးပွဲမှာယဲလန်ကအမေရိကန်အနေနဲ့တရုတ်နဲ့ကင်းကွာပြီးအဆက်ဖြတ်တာမျိုးမလုပ်ဘဲတရုတ်နိုင်ငံရဲ့ခေတ်မီတိုးတက်ရေးလုပ်ငန်းစဉ်ကိုဟန်တားဖို့ရွေးချယ်မရှိကြောင်းဆွေးနွေးခဲ့တယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။တရုတ်နဲ့အမေရိကန်ပူးပေါင်းပြီးကမ္ဘာစိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းဖို့နဲ့နိုင်ငံဘုံဖွံ့ဖြိုးတိုးတက်ရေးကိုမြင့်တင်ဖို့လက်တွဲဆောင်ရွက်တဲ့လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဆိုပါတယ်။ American ဘန်ဒိုင်ဝန်ကြီးယဲလန်ရဲ့တရုတ်ခီးစဉ်ဟာလာမယ့်တနင်္ဂနွေနေ့အထိဖြစ်ပြီးခီးစဉ်တွေမှာတရုတ်အကြီးတန်းတာဝန်ရှိသူတွေစီးပွားရေးခေါင်းဆောင်တွေအသင်းအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အိန္ဒိယမှာအရင်လကဖြစ်ခဲ့တဲ့လူ190သေဆုံးခဲ့ရတဲ့ယထာတိုက်မှုအတွက်မိသားရာရှိအချက်ပြအင်ဂျင်နီယာ2ဦးနဲ့ဤပညာရှင်2ဦးကို Federal ရာဇဝတ်မှုကင်းဌာနကဖမ်းလိုက်ပါတယ်။1995ခုနှစ်နောက်ပိုင်းအိန္ဒိယရဲ့လူသေးဆုံးမှုအများဆုံးဖြစ်ခဲ့တဲ့ဒီမှုအတွက်သူတို့ကိုလူတတ်မှုအစစ်မှုတဲ့လူသေးမှုနဲ့နောက်ထပ်သက်သေကံပစ္စည်းဖျက်ဆီးမှုတွေနဲ့ဆွဲချက်တင်လိုက်ကြောင်းဗိုလ်စုံစမ်းစစ်ဆေးဘူရိုကတောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။အိန္ဒိယအရှေ့ပိုင်းအော်ဒီရှားပြည်နယ်မှာဇွန်လတုန်းကလူအပြစ်တင်လာတဲ့ခီးတဲ့တင်ယထာကကက်လျက်တန်လန်းဘက်ကိုမှားယွင်းလမ်းကြောင်းပြောင်းသွားလို့ပထမကုန်တင်ယထာတစ်စီးနဲ့ဝင်းတိုက်ခဲ့တာပါ။အဲဒီမှာခီးတဲ့တင်ယထာကထက်လန်းချော်ပြီးတခြားယထာလမ်းပေါ်ကနောက်ထပ်ခီးတဲ့ရင်ယထာတစ်စီးနဲ့ထပ်တိုက်ခဲ့ပါတယ်။ယထာတိုက်မှုဖြစ်ချိန်မှာခီးတဲ့ရင်ယထာနှစ်စင်းမှာလူပေါင်း1290ကျော်တင်ဆောင်လာပြီးထိခိုက်ဒဏ်ရာရသူကလူပေါင်း1000နီးပါးထိရှိခဲ့တာပါ။အချက်ပြစနစ်ကြောင့်ယထာတိုက်မှုဖြစ်ခဲ့ရတာလို့မတော်တဆမှုအပြီးမှာမိသားဝင်ကြီးကဝန်ခံထားပါတယ်။အိန္ဒိယနိုင်ငံမှာနှစ်စင်းမိသားမတော်တဆဖြစ်မှုတွေရန်နစ်ချီဖြစ်ပွားလို့ရှိပြီးတော့အများစုကလူတွေရဲ့အမှားဒါမှမဟုတ်ခင်မီတော့တဲ့အချက်ပြကိရိယာတွေကြောင့်ဖြစ်ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကန်ကစီးပွားရေးအရချက်ချာကြတဲ့ Nablus မှာတောက်ချာနေကအစ္စရေးလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့ပါလက်စတိုင်းနှစ်ဦးသေဆုံးခဲ့ပါတယ်။ တေဆုံးသူတွေဟာသူတို့ရဲ့အဖွဲ့ဝင်တွေဖြစ်ကြောင်းစစ်သွေးကြအဖွဲ့နှစ်ဖွဲ့ကထုတ်ဖော်ပြောဆိုထားပါတယ်။အစ္စရေးကာဝေးဝန်ကြီးကတော့ဒီစစ်စင်ရေးကိုချီးကျူးစကားဆိုခဲ့ပြီးကျန်းဖက်သမားတွေအနေနဲ့ထိုက်တန်တဲ့တန်ကြီးပေးရမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဂျန်နင်းဒုက္ခသည်စခန်းကိုအစ္စရေးဘက်ကနှိယချာထိုးစစ်ဆင်ခဲ့ပြီးပျက်စီးဆုံးရှုံးမှုတွေအများပြားဖြစ်ခဲ့တယ်လို့ပါလက်စတိုင်းစစ်နှုန်းနဲ့အစ္စရေးစစ်သားတဦးလည်းတေဆုံးခဲ့ပါသေးတယ်။ဒီဂျန်နင်းဒုက္ခသည်စခန်းတိုက်ခိုက်မှုတွေတောက်ကြနေမှာရက်ဆော်ဘွားများပြည်တော်စုကတောင်းဆိုချက်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကားပိတ်အစည်းအဝေးကိုကျင်းပဖို့စီစဉ်ထားပါတယ်။အစ္စရေးဘက်ကနောက်ဖက်ကမ်းမှာလေကြောင်းတိုက်ခိုက်မှုနဲ့မြေပြင်စစ်ဆေးရေးလုပ်နေပြီးဒါဟာခုနှစ်တွေထဲမှာအဆိုးအဆုံးအကြမ်းဖက်မှုတွေဖြစ်စေကာအရက်သားတရားကျော်ဒဏ်ရာရပြီးထောင်ပေါင်းများစွာထွက်ပြေးနေရတယ်လို့အရက်သားတွေပေါ်တည်တာတဲ့တည့်ရောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဂျာတာဘရင်းနီကသတိပေးထားပါတယ်။အစ္စရေးဟာအနောက်ဖက်ကမ်းအရှေ့ဂျေရုဆလင်နဲ့ဂါဇာကမ်းပြောင်ဒေသတွေကို1968ခုနှစ်ထဲကတင်ထားပြီးပါလက်စတိုင်းတွေကတော့အဲ့ဒီဒေသတွေမှာလွတ်လပ်တဲ့နိုင်ငံအဖြစ်လိုလားနေကြတာပါအမေရိကန်မှာအလုတ်ကင်တစ်ခန့်ထားတာတက်နေပေမဲ့ပြီးခဲ့တဲ့ဇွန်လထဲမှာခိုင်မာတဲ့အလုတ်ကင်2,900ကိုဖန်တီးပေးနိုင်ခဲ့ပါလေဒါဟာစီးပွားရေးအကောင့်လာဖို့ငွေကြေးဖုံးပွားကိုရှော့ချနိုင်ဖို့အမေရိကန်ဘိုဟိုပိုင်အရန်ငွေကြေးစနစ်ကတောင်းအားပေးလှုပ်ဆောင်နေတာမှာတိုးတက်လာတဲ့လက္ခဏာတစ်ရက်လို့သုံးသပ်နေကြပါတယ်ဘောဘန်ကမြန်မာလာတဲ့ငွေကြေးဖောင်းပမှုကိုတားဆီးနိုင်ဖို့ရည်ရွယ်ပြီးတော့ဆရာခိုင်တို့တွန်းမြင်တာကိုရက်တက်နေရကနေအခုလနှောင်းပိုင်းမှာတော့တိုးနှုံးကိုပြန်လည်စတင်ဖို့ရှိပါတယ်။အစိုးရကတော့ချက်နေမှာထုတ်ပြန်ခဲ့တဲ့ဇွန်လအလုတ်ခန့်ထားမှုကိန်းဂဏန်းကပြီးခဲ့တဲ့နှစ်နှစ်ခွဲအတွင်းမှာအနေဆုံးဖြစ်နေပေမဲ့အလုတ်ကြော်ညာတွေစံချိန်များပြားခဲ့ပြီးဒါဟာအကောင့်နဲ့အလုတ်သမားဈေးကွက်ကိုညွန့်ပြနေကာအလုတ်လက်မဲ့နှုံးကလည်း3.9ရာခိုင်နှုန်းကနေ3.6ကိုကျဆင်းသွားပါတယ်။
မြန်မာပြည်ရဲ့စနေနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုညင်းညမ်းအေးတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambis.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်တို့သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးတော့သတင်းပူပူချက်တွေနိုင်ငံတကာသတင်းလွှာတွေကိုအရင်ဦးဆုံးတင်ပြခြင်းပါတယ်အဲ့ဒီတည်းကမှဂျပန်နျူကလ িয়ার စက်ရုံနဲ့ပတ်သက်တဲ့အကြောင်းကိုကြည့်ရအောင်ပါဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်အားပေးစက်ရုံကတန့်စင်ပြီးသားရေဒီယိုတက်တိကျရေတွေကိုပင်လယ်ထဲစွန့်ပစ်မဲ့အစီအစဉ်အတွက်ပင်လယ်တွင်ပြည်တွင်းမှာရောဒီစန့်ကျင်ကန့်ကွက်မှုတွေကိုတောင်ကိုရီးယားအစိုးရကဖြိုခွင်းမှုစ조사နေတာပါဒေသတွင်တရုတ်နိုင်ငံကအရှိန်မြင့်ထိုးဝင်ရောက်ပြီးတော့ထိုးဖောက်မှုတွေလှုပ်ဆောင်နေခြင်းမှာပဲအခုလိုလုံဆောင်တဲ့အတွက်ကြောင့်မလို့မကြသေးခင်ကမှပြန်လည်ဆွေးနွေးလာတဲ့နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မဲ့အလားအလာရှိနေပါတယ်။ဒီအကြောင်း VOA သတင်းတော် Christy Lee ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါဦးခင်ဗျာ
။နိုင်ငံတကာအမှုမြင့်ဆိုင် Agency IAEA အကြီးအကဲ Rafael Grossi အခုသတင်းပတ်တွင်ဂျပန်နိုင်ငံကိုတွားရောက်ပြီးနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီတဲ့အတွက် Fukushima Nuclear Data Base စက်ရုံကတန့်စင်ပြီးသားရေဒီယိုတက်တိကြွရေတွေပင်လယ်ထဲစွန့်ပစ်မဲ့အစီအစဉ်ကိုသဘောတူပေးကြတာပါ ဖူကူရှိမာနျူကလ িয়ার ဓာတ်ပေါင်းဘူတွေကဒီတန့်စင်ပြီးသားရေဒီယိုတက်တိကြွရေတွေပင်လယ်ထဲစွန့်ပစ်ဖို့ IAEA ကသဘောတူကြောင်းအစီရင်ခံစာကိုတော့ပြီးခဲ့တဲ့အင်္ဂါနေ့မှာမစ္စတာဂရော့စီကတရားဝင်ထုတ်ပြန်ခဲ့ပြီးအဲ့ဒီအစီရင်ခံစာကိုလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါထံပေးအပ်ခဲ့ပါတယ်မစ္စတာဂရော့စီဟာအဲ့ဒီတန့်စင်ပြီးသားရေဒီယိုတက်တိကြွရေတွေပင်လယ်ထဲစွန့်ပစ်မဲ့အစီအစဉ်ကိုIAEA အနေနဲ့ဘာကြောင့်ခွင့်ပြုလိုက်တယ်ဆိုတာကိုတောင်ကိုရီးယားအရာရှိတွေကိုရှင်းပြဖို့အတွက်ဆိုးမျိုးတော်ကိုတောက်ကြနေကနေတနင်္ဂနွေနေ့အထိ၃ရက်ကြာတွားရောက်ဖို့ရှိပါတယ်ဒီရေတွေကိုပင်လယ်ထဲထုတ်ပစ်ခြင်းအပြင်လူတွေနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေနိုင်လောက်တဲ့တိတာတဲ့ရေဒီယိုတက်တိကြွဓာတ်ပတ်ဝန်းကျင်ရှိမှာမဟုတ်ဘူးလို့မစ္စတာဂရော့စီကပြောပါတယ
် I'm going to explain what the IAEAဟုတ်ကြပါ
ဒီရေတွေဟာအန္တရာယ်ဖြစ်စေလောက်တဲ့အနေအထားမရှိဘူးတဘောပဝင်းကျင်ကိုလည်းစိုးကျိုးတက်ရောက်မှုမဖြစ်စေအောင်ဂျပန်ဆိုရကမဟုတ်ပဲ IAEA ကဘာတွေလုပ်နေတယ်လဲဆိုတာကိုကျွန်တော်ရှင်းပြသွားမှာပ
ါဖူကူရှိမာနျူကလ িয়ার ဓာတ်ပေါင်းဖို့အတွင်းရေဒီယိုတက်တိကြွဓာတ်ဘယ်လောက်ရှိတယ်ဆိုတဲ့တိုးတက်မှုအခြေအနေကိုဒီစက်ရုံကိုပိုင်ဆိုင်တဲ့တိုကျိုလျှက်စစ်ဓာတ်အားကုမ္ပဏီ TEPCO က2012ခုနှစ်ခရဲကအစီရင်ခံတင်ပြနေကြတာပါအနေနဲ့ပတ်သက်လို့ကမ္ဘာနျူကလ িয়ার အဖွဲ့က Jonathan Cock ကအခုလိုရှင်းပြပါတယ်
။ I think TEPCO understand that transparency in this process is absolutely vital.
တို့ရဲ့အစီအစဉ်ကိုလက်ခံလာဖို့အတွက်ပွင့်လင်းမြင်သာမှုရှိရေးဟာအင်မတန်အရေးကြီးတယ်ဆိုတာကို TEPCO ကုမ္ပဏီကနားလည်ပုံရပါတယ်
။ဒါပေမဲ့အခုလုပ်မဲ့အစီအစဉ်ကြောင့်တောင်ကိုရီးယားနိုင်ငံမှာဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးသမရယွန်းဆုယိုအနေနဲ့ဒါကိုတားမြစ်ပေးဖို့ထောင်ထဲချတဲ့ပြည်သူတွေကတောင်းဆိုနေကြပါတယ်။သမရယွန်းဆုယိုဟာဂျပန်နဲ့ IAEA တို့ရဲ့အစီအစဉ်ကိုပြည်သူကိုအာရမယုံခိုင်းနေတယ်လို့အတိုက်ခံဒီမိုကရက်တစ်ပါတီခေါင်းဆောင်လီဂျေမြုံးကကြာတာပရင်းနေ့ကလွတ်တော်ဆန္ဒပြပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့သမရယုံအစိုးရကတော့အခုဆောင်ရွက်ထားတဲ့ဘေးကင်းလုံခြုံမှုဆိုင်ရာသုံးသပ်ချက်တွေအပေါ်ကျဉ်းနှံ့မှုရှိတယ်လို့ပြောပါတယ်။ကျွမ်းကျင်သူတွေကတော့အခုလိုတန့်စင်ပြည်သားရေဒီယိုတတိကြွရေတွေပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကိုခုထုံးလုပ်ပြီးပြန်လည်နှွေးထွေးစပြုလာနေတဲ့ဂျပန်တောင်ကိုရီးယားဆက်ဆံရေးပြပြအောင်တရုတ်နိုင်ငံကလှုပ်ဆောင်ပြီးနိုင်ငံရေးရအများထုတ်နိုင်တယ်လို့သုံးသပ်ကြပါတယ်။အမေရိကန်ရဲ့မဟာမိတ်ဒီနိုင်ငံဆက်ဆံရေးကောင်းမွန်မှုဟာဒေတာရင်းဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုတံပြန်ဆောင်ရွက်ရေးအတွက်အရေးပါတယ်လို့လည်းအမေရိကန်ကသုံးသပ်ထားတာပါ။ IAEA ရဲ့အစီရင်ခံစာကဂျပန်နိုင်ငံရဲ့ရေဒီယိုတတိကြွရေးတွေပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကိုအကာအကွယ်ပေးတာစွန့်ပစ်ခွင့်ပေးလိုက်တာမျိုးမဖြစ်တင်ကြောင်းဒီကိစ္စကိုအပြင်းထန်ကန့်ကွက်နေကြတဲ့ဂျပန်တောင်ကိုရီးယားနဲ့တခြားပစိဖိတ်ကျွန်းနိုင်ငံသားတွေရှိနေကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဂွမ်ဘင်းကလည်းပြီးခဲ့တဲ့ဗုဒ္ဓနေ့မှာပြောကြားခဲ့ပါတယ်။ဒါအပြင်ဒါဟာ IAEA ရဲ့အမြင်သဘောထားတစ်ခုတည်းသာဖြစ်ပြီးတခြားကျွမ်းကျင်သူတွေရဲ့ထင်မြင်ယူဆချက်တွေမှာပါကြောင်းလဲမနေ့ဇူလိုင်လ9ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဝမ်ဂွမ်ဘင်းကပြောကြားခဲ့ပါတယ်
။我们注意到国际原子能机构总干事的表态以及
IAEA 机构의신경관사네တခြားသက်ဆိုင်ရာကျွမ်းကျင်သူတွေရဲ့ထုတ်ပြန်ချက်တွေကိုသူတို့သိရှိထားကြောင်းဒါပေမဲ့ IAEA ကအရင်စလိုထုတ်ပြန်လိုက်တဲ့ဒီစီရင်ခံစာဟာကျွမ်းကျင်သူအားလုံးရဲ့အမြင်သဘောထားကိုရောင်ပြမှာကြောင်းပြောတော့တာပါ။ Fukushima nuclear ဓာတ်ပုံပေါ်ကနေတန့်စင်ပြီးသား radio တတိကြွရေးတစ်ထက်သမ3မီလီယံမက်ထရစ်တန်ပင်လယ်ထဲဆွန့်ပစ်မှာဖြစ်ကြောင်း IAEA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုထုတ်ပြန်တဲ့အစီရင်ခံစာကိုတော့တရုတ်တောင်ကိုရီးယားအမေရိကန်နဲ့ IAEA အပါအဝင်နိုင်ငံပေါင်း17နိုင်ငံကကြွမ်းကျင်သူတွေကနှစ်နှစ်ကြာလေ့လာသုံးသပ်ပြီးမှထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိမြေဖြန့်ချီရေးအတွက်အသုံးပြုနေတဲ့ဒီနျူကလ িয়ার ဓာတ်ပေါင်းဘိုဟာ2011ခုနှစ်မှာပင်လယ်ပြင်အောက်ငရင်လုခဲ့ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ဆူနာမီရေလိုင်းတန်းကြောင့်ပျက်စီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဖူကူရှိမာနျူကလ িয়ার ဆက်ရုံကရေဆွန့်ပစ်မှုနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံရဲ့စိုးရိမ်ချက်တွေအကြောင်းကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါအခုတခါတော့ဒီရခိုင်ဘက်ကနေပြီးတော့မုံနှမ်းနဲ့ပတ်သက်တဲ့အကူအညီအခက်အခဲတွေအကြောင်းကိုတင်ပြကြပါမယ်မောခါမုံနှမ်းအပြီးလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ရခိုင်ပြည်နယ်မှာကုညီကယ်ဆယ်ရေးဆောင်ရွက်နေကြသူတွေအနေနဲ့အာနာဘိုင်းဒီရဲ့အကန့်အသတ်တွေအောက်မှာအကူအညီပေးရေးတွေကခက်ခဲနေပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လူသားချင်းစာနာမှုအကူအညီပေးနေသူတွေမကြာခဏတိုက်ခိုက်ခံရတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့တာပါအဲ့ဒီဒေတာကအခြေအနေနဲ့ပတ်သက်ပြီးကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
မောခါဆိုက်ကလုန်းမုန်တိုင်းနဲ့အကြီးအကျယ်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုစစ်ကောင်စီကကန့်တတ်ထားဆဲဖြစ်တာကြောင့်ဒုက္ခသည်တွေအတွက်အမိုးအကာစေဝါးနဲ့ဆန္ဒရိတ်ခါတွေအရေးတကြီးလိုအပ်နေတယ်လို့ဒေတာကလည်းကပြောပါတယ်ပြည်တွင်းပြည်ပအကူအညီပေးရေးအဖွဲ့တွေအနေနဲ့စစ်ကောင်စီရဲ့ကန့်သက်တားမြစ်ချက်တွေကြောင့်လုပ်ငန်းတွေရပ်တန့်ထားရတာရှိတယ်လို့တချို့ကလည်းခက်ခက်ခဲခဲရအောင်ကူညီပေးနေတာတွေရှိတယ်လို့ကူညီကယ်ဆယ်ရေးလုပ်နေသူရခိုင်ဒေသခံတူကပြောပါတယ
်။ကိုကရခိုင်မှာဘယ်လိုဖြစ်နေလို့ဆိုတော့ဒီကျွန်တော်တို့ကလေဒီကူညီကယ်ဆယ်သွားပေးတဲ့ဟာကြတော့ဒီတိကဒီဆန်စီစားတော့ဟိုရိတ်ခါတွေပေါ့ဗျာရိတ်ခါတွေပို့ပြီးဒီအမိုးကတော့အဲ့လိုပါတဲ့ဟာကြတော့ဒီကားနဲ့တော့လို့ရှိရင်ဒီသူတို့ရဲ့ဒီတဲ့စစ်စေးကိမှာကြတော့ဒီတော်လာခွင့်ဖြတ်ခွင့်မပေးဘူးအဲ့လိုဖြစ်အဲ့လိုတဆက်ရှိခင်ဗျာပြီးရင်ဒီတချို့ကအဲ့လိုမျိုးဒီတော်လာခွင့်မရတဲ့ခါကြတော့ဒီချို့ NGO NGO တွေနည်းနည်းဆိုရင်ဒီလုံးမတော်ရတဲ့အနေထားမှာဖြစ်နေကြတယ်ခင်ဗျာအဲ့လိုအခက်အခဲတွေရှိတယ်ပြီးရင်တချို့ဒီကျွန်တော်တို့ဟိုတီးတဲ့ထေကပေါ့လေဒီပုဂ္ဂလိကဒီ writer ဟိုဖွေးတွေကနေပြီးတော့ဒီကိစ္စတွေတော်ပေးတဲ့ခါကြတော့လေဟိုကိုဟိုကိုလမ်းကြောင်းနဲ့ကိုပေါ့ဒီခိုးကြောင်ခိုးရဒီအဲ့လိုမျိုးတော်ရတဲ့လမ်းကြောင်းတွေရှိပေါ့သူတို့ကိတွေကိုတက်ခွင်းတော့မရလို့ဆိုတော့လေအဲ့လိုမျိုးရှိခင်ဗျာဟုတ
်ဒေသခံအရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့ရတဲ့နီးနဲ့ဒုက္ခသည်တွေကိုကုညီထောက်ပံ့တာတွေလှုပ်ဆောင်နေကြပေမဲ့တစ်ချိန်တည်းမှာလဲဖန်ဆီးခံရမှာအသက်အန္တရာယ်ပြုခံရမှာကိုစိုးရိမ်နေရတယ်လို့ကုညီပေးနေတဲ့ဒေသခံကပြောပါတယ်
ဆိုရင်စိတ်တွေရောအများကြီးရှိတာပေါ့ဗျာဒီကခက်ခဲလေးကျွန်တော်တို့ကတော်လို့မရဘူးတော်လို့မရတော့ဘူးအဲ့လိုဆိုရင်ဘာဖြစ်လဲဆိုတော့ဟိုကကိုယ့်အကူလေးဒီရှေ့ဆက်မတွေးတော့ဘူးပြောက်ကရှေ့ဆက်ရှေ့ဆက်မတွေးတော့ဘူးအဲ့လိုတော်လို့မရတဲ့သူတို့ကဒီအစီအလာမှာစားစီးထားတာဆိုတော့ကျွန်တော်တို့ကရှေ့ဆက်မတွေးတော့ဘူးအဲ့ရှေ့ဆက်တွေးလို့ရှိရင်လေဒီကိုယ့်အသက်အန္တရာယ်ဟောအကန်ရမှာတော့ကိုယ့်အသက်အန္တရာယ်ထိခိုက်မှာတော့အဲ့လိုမျိုးဆိုရင်မှုရှိကမှာ
လက်ရှိကာလဟာမိုးရင်းကာလဖြစ်တာကြောင့်မုန်တိုင်းနဲ့တင့်ဒေသတွေမှာရှိတဲ့ပြည်သူတွေအနေနဲ့လုံခြုံတဲ့အမိုးကတန့်ရှင်းတဲ့တောက်သုံးရည်စေဝါနဲ့စာနယ်ရိခာတွေလိုအပ်နေတယ်လို့လည်းရခိုင်ဒေသမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေသူနောက်တူကပြောပါတယ
်ရခိုင်ပြည်နယ်ရဲ့အခြေအနေကလက်ရှိအခြေအနေမှာဒီမိုးရင်းကာလလည်းကြောက်လာပြီပေါ့နော်ကြောက်လာတဲ့ခြေတဲ့အခါမှာကျွန်တော်တို့ဒီစစ်ကောင်စီတို့ကလည်းအဲပြမနိုင်ငံကအဖွဲ့အစည်းတွေရဲ့ကိုညီပတ်ဖို့မှုတခြားသောဒီ NGO တွေရဲ့ဟိုအဖွဲ့အစည်းတွေပေါ့နော်အာကိုညီပတ်ဖို့မှုပြည်ရဲ့ဒေသမှာရှိတဲ့ရဲ့ဖက်အဖွဲ့အစည်းတွေရဲ့အာကိုညီပတ်ဖို့မှုတွေကိုလက်လက်စွာတော်လာဖို့လက်လက်စွာတော်လာဖက်ပိတ်တင်ထားတယ်ဒေယူခွင့်တွေပိတ်ပင်ထားတယ်ဟိုပိတ်ဆို့တားဆီးပိတ်ဆို့မှုတွေနဲ့ခုနပြောတဲ့ကျွန်တော်တို့ဒီရခိုင်ပြည်သူတွေပေါ့နော်ဒီကအဖြစ်မူကားမပါတော့ကြတဲ့ရခိုင်ပြည်သူတွေစစ်ဆောင်တွေရဲ့သွားဝင်နေရဲ့ခက်ခဲမှုတွေကတော်တော်ကိုဟိုဆိုဆိုဝါကြုံရတဲ့ဘက်တော့ရှိတယ်ပေါ့နော်ဆိုတော့ဟိုဆိုင်းလို့ရင်စားဝေးနေရေးမပေါ်လို့ကိစ္စတွေရှိမယ်တစ်ဖက်မှာသူတို့ရဲ့နေထိုင်တဲ့အဆောက်အုံတွေသူတို့အမိုးကာတွေမပြည့်စုံမလောက်မငှအာတော်တော်ခက်ခဲနေတဲ့အပိုင်းတွေရှိတယ်ပေါ့နော
်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်လူအခွင့်အရေးအခြေအနေဟာတိတိတတ်တဆိုးရွားလာပြီးတန်ပေါင်းများစွာသောပြည်သူတွေဟာစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာဆင်းရဲဒုက္ခတွေကိုခံစားနေရတယ်လို့မုံတိုင်းတန်တင့်ဒေတာတွေမှာအကူအညီပေးရကိုလည်းစစ်ကောင်စီကကန့်တတ်ထားတာကြောင့်စိုးရင်ပူပန်ရတယ်လို့လူခွန်ရေးဆိုင်ရာပြည်ထိုင်တန်မကြီး Reader French ကလည်းကုလသမဂ္ဂလူခွန်ရေးညီလာခံမှာပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ညမာပြည့်ရဲ့စနေနေ့မနက်ခင် VUE ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကရင်ပြည်တိုက်ပွဲအခြေအနေတွေကိုလည်းကြည့်အောင်ပါ။ကင်းဒီပြည်လို့ခေါ်တဲ့ကြားပြည်နယ်မဲဆက်မြို့နယ်တဝိုက်မှာပြီးခဲ့တဲ့ဇွန်လကစလို့တိုက်ပွဲတွေရက်ဆက်ဖြစ်နေတာဒီကနေ့အထိလည်းတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအတောတွင်နှစ်ဖက်တိုက်ပွဲညင်နေတဲ့ဖရူဆိုမြို့နယ်အနောက်ဘက်ချမ်းခီလိုပရာကျေးရွာမှာတော့လေရင်နဲ့ဘုံကျဲတိုက်ခတ်ခံရလို့နေအိမ်တလုံးမီးလောင်ပြာကျသွားပါတယ်ဒီလိုလေကြောင်းတိုက်ခတ်မှုတွေနဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့တင်းရှောင်သူတွေပုံများလာရတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ဆက်ပြီးတော့တင်ပြမှာဖြစ်ပါလေဗျာမဲဆက်မြို့နယ်ပန်းတိန်ကျေးရွာတဝိုက်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတို့ကပြောပါတယ်ပန်းတိန်ကျေးရွာမှာပြည်ရင်ပြည်ပပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပြီးခဲ့တဲ့ဇွန်လကလေးကတိုက်ပွဲတွေစတင်ခဲ့တာဒီကနေ့အချိန်ထိရက်ဆက်ဖြစ်နေတုန်းပဲလို့ဒေသခံတို့ကပြောပါတယ
်ပြင်းထန်တဲ့ပန်းတိန်ကလည်းဆက်ပြောမှပြီးတဲ့လို့လည်းကတင်ခဲ့မှာလည်းအခုလည်းလူတွေကလည်းစီးရသွားတယ်အခုလည်းလည်းပြင်းသွားတယ်ပြရတဲ့ပန်းတိန်ကမှာတော့ပြင်းနေတယ်သူကတိုက်ပွဲကတော့အဆင်မပြေဘူးပြင်းထန်နေသူရဲ့ဆိုပြီးပါဆောင်ပြင်းမှာတော့ဒီလူတွေဟာနည်းနည်းဟိုဒီမှာစောက်တဲ့လူချို့ကဟိုကျုံနဲ့လည်းပြီးလို့ပြင်းပြီးတဲ့အဲ့လောက်လည်းရှိရှိနေတယ်သူကဒါကြောင့်တင်ကတော့ရက်ချက်ပြီးတော်တော်လေးကြာနေပြီတော်လေးမှာစိုးတက်ပြီးဆက်ပြီးတော့ရေချေရေချေစီရင်စနေနေလောက်ရှိတယ်လေသူစာပြေလေးကရဟယူနေလဲလာတယ်ဆိုတော့စိတ်ကူလာပြုံးနေတယ
်ဒီတော့အတွင်းဇူလိုင်6ရက်နေ့တုန်းကဖားဆောင်မြို့အနီးကြောက်ပဲညိုကျေးရွာမှာမြန်မာစစ်တပ်ရဲ့လေရင်နဲ့ဘုံကျဲခံရလို့နေအိမ်တလုံးမီးလောင်ပြီးကာကွယ်ရေးတပ်ဘက်ကဒုဦးကြာဆုံးသွားတယ်လို့သတင်းကြားရတယ်ဆိုပြီးဒေသခံတွေကပြောပါတယ်မနေ့ကဖားဆောင်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့လက်နက်ကြီးပစ်ခတ်တာတွေကြားနေရသလိုဖားဆောင်မြို့နယ်နဲ့မဲဆက်မြို့နယ်တခွင်မှာစစ်လျင်တွေပြန်ဝဲနေတယ်လို့ပြောပါတယ်
။ဒီနေ့တော့ဒီဖားဆောင်ဘက်မှာတော့ဒီနေ့ကတော့တချင်တချင်လေးလေးပြန်ကြားတယ်။ဟိုတခြားတိုက်ပွဲတွေထူးထူးလည်းရှိနေနေတယ်လို့ဆိုတော့ဒီနေ့တော့အဲ့ဒီပြောက်တော့ပြန်သွားတယ်တခါခေါ်လို့ရှိတယ်
ဖားဆောင်နဲ့မဲဆက်ဒေတာတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးဒီရက်ပိုင်းတိုက်ပွဲဖြစ်ပွားနေတာမရှိတဲ့ဖရူဆိုမြို့နယ်အနောက်ဘက်ချမ်းခီလိုပရာကျေးရွာမှာလည်းမ Mani ga sitaka liyene bongla jelu ni intalo mi lang pya cha tware lu shwagandu ga pyo bare.
ဒီမနေ့9နိုင်လောက်မှာလက်ချက်ချသွားတယ်ပေါ့နော်အဲ့အိတ်ကလည်းတော်တယ်လို့မနေ့အစောကြီးခမင်းစားချက်ပြီးတော့တောက်ရဆင်းသွားလိုက်တယ်ပေါ့ဆင်းသွားလိုက်နဲ့အနောက်မှာလက်ချတာပေါ့အိတ်တက်မှာအဲ့ဒါအိတ်တလုံးလုံးပြချသွားတယ်တဲ့လူတော့မထိလိုက်ဘူးပေါ့ဒီဖက်အနောက်ချမ်းမှာဆိုစစ်ရှောင်းလို့ဆိုလည်းညဆိုလည်းမနေရကြဘူးလေဘောထဲမှာလည်းတက်နေတိုင်းရှိတယ်တချို့ဆိုဂူပေါက်ထဲမှာလည်းတအိတ်
ဲ့ဇွန်လ22ရက်နေ့ကစပြီး3ရက်ဆက်တိုက်စစ်လေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခံရလို့လူတူးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုနေအိမ်15လုံးထက်မနည်းပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်တန်လွင်မြစ်အရှိတ်ဘက်ကမှလည်းစစ်ကောင်စီတပ်တွေဟာအခုတလောအပြင်းထန်စစ်ရေးလှုပ်ရှားနေပြီးစစ်ဆောင်တွေရှိတဲ့ဘက်ကိုလေယာဉ်နဲ့ဇက်တိုက်ပစ်ခတ်တိုက်ခိုက်နေတယ်လို့TNDB နဲ့အတိုင်ပင်ခံကောင်စီ KSCC ဥက္ကဋ္ဌဦးအောင်ဆန်းမြစ်ကပြီးခဲ့တဲ့ရက်ပိုင်းက VOE ကိုပြောဆိုထားပါတယ်တိုက်ပွဲတွေလည်းကြိုကြာကြိုကြာရှိနေပြီးစစ်ပီးဒုက္ခသည်တွေပိုပြီးတော့များလာနေတယ်လို့ဆိုပါတယ
်စစ်ဆောင်တွေကတော့တော်တော်များလာတော့ပေါ့ဆိုတော့ထိုင်းနိုင်ငံမှာလည်းတချို့ရောက်တယ်နာမည်ကျွန်တော်တို့ဒီမြန်မာပြည်နဲ့တချို့ရောက်တော့ပေါ့နော်စစ်ဆောင်တွေကလည်းတော့အရေးပေါ်ဒီမျိုးတွေနဲ့မျိုးလဲဆိုတာမျိုးချင်းဆိုတော့အရေးကဟိုစားပေါ့အဲဒါလည်းအရေးပါပေါ့နော်အဲ့ဒါတွေတော့ရှိပါတယ်တက်ပွဲတော့သူကြားသူနာတွေဖြစ်နေတာပေါ့နော
်စီအေပတိပကတွေကြောင့်ကရင်နီပြည်နယ်တစ်ခွန်းမှာစီပြေးဒုက္ခသည်2သိန်းခွဲထက်မနည်းနေရာပြောင်းကျဲတင်းရှောင်နေကြရပြီးစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေအမြောက်အများလိုအပ်နေတယ်လို့ KSCC ဥက္ကဋ္ဌဦးအောင်ဆန်းမြစ်ကပြောပါတယ်ခင်ဗျာမြန်မာပြည်တနင်္လာတရားမှာဖြစ်နေတဲ့စီအေပတိပခဒေတဲ့ကနေပြီးတော့ဒီကရင်နီပြည်မှာဖြစ်နေတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာတုဒ္ဒဆုံနဲ့အမေရိကန်တခွင်နဲ့တိတ်ပန်နဲ့ဤပညာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51 line meter 190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍ၄ဖြစ်တဲ့အမျိုးသမီးကန္တတုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တတင်ဆက်တဲ့အခါမှာတော့
နောက်ပြီးတော့ဒီကံရည်တွေမှာပေါ့နော်ဗတီဗန်မြစ်ကိုဖောင်ဖွဲ့ပြီးတော့အစိတ်ထုတ်ယူမှုတွေအဲအဲ့အမျိုးတွေလည်းလှုပ်ချက်နေပေါ့ဒါပေမဲ့လည်းဟိုကျွန်မစိုက်ချက်နေပညာရှင်တယောက်တည်းနဲ့မဖြေရှင်းနိုင်ဘူးပေါ့နော်
ဗတီဗာဆိုတဲ့မြက်ကဘလောက်ထိတော့မှလူတွေရဲ့ဝန်းကျင်ကိုအကျိုးပြုစေတယ်လဲဆိုတဲ့အကြောင်းတွေကိုနောက်ပိုင်းအပြည့်စုံပြောပြသွားဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ချင်ပါတယ်အမေရိကန်သမိုင်းမှာပထမဦးဆုံးနဲ့တူဦးတည်းသောဖြစ်တဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တဲ့ဒီမိုကရက်လွှတ်တော်အမတ်နန်စီပယ်လိုစီဟာအမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်ကိုလက်တွေ့ပြသခဲ့တဲ့စံနမူနာတင်ရလောက်တဲ့ဒုတိယအဖြစ်အများကအတိမတ်ပြုခဲ့ပါတယ်2020သမရရွေးကောက်ပွဲမှာလက်ရှိဒုသမရကမရာဟဲရစ်ရွေးကောက်မခံရခင်အချိန်ထိသူဟာအမေရိကန်သမိုင်းမှာအစိုးရတာဝန်တွေထဲမှာအမြင့်မားဆုံးထမ်းဆောင်ခဲ့တဲ့ပထမဦးဆုံးအမျိုးသမီးလည်းဖြစ်ပါတယ်ဥက္ကဋ္ဌဟောင်းနန်စီပလူစီအကြောင်းတစ်စိတ်တစ်စောင်းကိုဒီ တပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေပြောပြသွားမှာဖြစ်ပါတယ်ဗျာ
There's a path we must choose sometime Gotta stand up and fight sometime
မိရလူတော်မှာအောက်လူတော်အမတ်တက်တန်း35နှစ်ကျော်လာပြီဖြစ်တဲ့နန်စီပလိုစီဟာအောက်လွတ်တော်ဥက္ကဋ္ဌအဖြစ်လွတ်တော်တက်တန်း၄ချိန်တာဝန်ယူခဲ့တယ်လို့အောက်လွတ်တော်ဒီမိုကရက်မတ်ခေါင်းဆောင်အဖြစ်နဲ့လည်းနှစ်ပေါင်း20တာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်၂၀၀၇ခုနှစ်သမ္မတ George W. Bush လက်ထက်မှာပထမဆုံးအမျိုးသမီးအောက်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်ယောက်ခံခဲ့ရပြီးသမ္မတ Barack Obama လက်ထက်၂၀၂၁ခုနှစ်အထိလွတ်တော်တက်တန်း၂ချိန်အောက်လွတ်တော်ဥက္ကဋ္ဌတာဝန်တွေကိုထမ်းခဲ့ပါတယ်အဲဒီနောက်၂၀၁၉ခုနှစ်သမ္မတဟောင်းဒေါ်နယ် Trump လက်ထက်ကနေဒီနှစ်2023ခုနှစ်ဇန်နဝါရီလ3ရက်သမ္မတဂျိုးဘိုင်ဒန်လက်ထက်အထိနောက်ထပ်လွှတ်တော်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တာပါ။တိတ်မကြခင်ကပဲအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူလိုက်တဲ့နန်စီပလိုစီဟာအမေရိကန်သမိုင်းမှာတော့ပထမဆုံးနဲ့တဦးသီးသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်ပြည်တော်စုထွေအရေးပါတဲ့ဥပဒေချမှတ်မှုတွေတိုင်းမှာနန်စီပလိုစီမပါခဲ့တာမရှိဘူးလို့ပြီးခဲ့တဲ့လွှတ်တော်တက်တန်းမှာဒီမိုကရက်အများစုခေါင်းဆောင်တာဝန်ယူခဲ့သူအောက်လွှတ်တော်အမတ် Chuck Schumer ကပြောပါရယ်
We cannot talk about the Affordable Care Act without mentioning Nancy Pelosi. We
cannot talk about the United States. ဒီကိစ္စနဲ့ဂျမကြီးဆောင်ဆောင်မှုဥပဒေချမှတ်နိုင်ခဲ့တဲ့အကြောင်းပြောရင် Nancy Pelosi အကြောင်းမပါဘဲမပြေးပါဘူး။အမေရိကန်ကယ်ဆယ်ရေးအစီအစဉ်အကြောင်းပြောရင်လည်းသူပါပါတယ်။အခြေခံစောက်အောင်ဆိုင်ရာဥပဒေအကြောင်းပြောမလား။အမျိုးသမီးတွေအပေါ်ကြမ်းဖက်မှုဆုံးသက်ရေးဥပဒေအလွတ်တမာတိုင်းဓာတ်တူမြတ်တဲ့လောကလာစာရရှိရေး Lily Ledbetter ဥပဒေအကြောင်းပဲပြောမလား။အမေရိကန်စစ်တပ်အတွင်းလိင်တူစုံမဲ့သူတွေစစ်မှုတန်းခွေကိစ္စလားအကြောင်းအရာပေါင်းများစွာပြောကြတဲ့အခါမှာနန်စီဒီအလက်ဆန်ဒရိုပလိုစီဆိုတဲ့နာမည်မပါဘဲမပြီးပါဘူးဒါတရားလုံးသူဆွတ်ဆောင်ခဲ့တာပ
ါဒီဇင်ဘာလ14ရက်နေ့ကလွတ်တော်မှာနန်စီပလိုစီရဲ့ရုပ်ပုံကြီးကိုချိတ်ဆွဲတဲ့အခါနာအတွင်းအောက်လွတ်တော်ခေါင်းဆောင်ဟောင်းချက်ခ်ရှူမာပြောသွားတာပါအရင်ကလွတ်တော်အတွင်းမှာအောက်လွတ်တော်ဥက္ကဋ္ဌရဲ့ရုပ်ပုံတွေကိုဂုံပြူချိတ်ဆွဲထားတဲ့အခန်းထဲမှာအလုံးကအမျိုးသားတွေဖြစ်ပြီးအခုခါမှာတော့အမျိုးသမီးတယောက်ပါဝင်လာနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုနေရာမှာပထမဆုံးအမျိုးသမီးဖြစ်ရတာဂုဏ်ယူသလိုနောက်ဆုံးမဖြစ်ဖို့လိုတယ်လို့နန်စီပလိုစီကဒီပွဲအတွင်းမှာပြောဆိုသွားပါတယ်
။ I'm really honored. My members have the courage to elect a woman speaker. That is not without courage.
ကျမတို့လွတ်တော်အမတ်တွေရဲရဲဝဲဝဲနဲ့ကျမတို့အမျိုးသမီးလွတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်ယောက်ခဲ့တာကိုအင်မတန်မှဂုဏ်ယူပါတယ်။သူတို့ရဲ့ရဲဝင်ပြက်သားမှုကြောင့်ဒီလိုဖြစ်လာတာပါစစောကခေါင်းဆောင်တယောက်ပြောသားတယ်လို့ပါပဲအနာဂတ်မှာလည်းလွတ်တော်ဥက္ကဋ္ဌဖြစ်လာမယ့်အမျိုးသမီးတွေဒီလွတ်တော်တွေမှာရှိနေပါတယ်ကျမအနေနဲ့ပထမဆုံးအမျိုးသမီးဖြစ်ရလို့ဂုဏ်ယူတယ်လို့နောက်ဆုံးအမျိုးသမီးမဖြစ်ဖို့လည်းလိုပါတယ်ဒါမှသာတကယ့်ကိုကောင်းမွန်တဲ့အောင်မြင်မှုလို့ပြောနိုင်ပါလေ
နက်စီပလိုစီယာအမေရိကန်နိုင်ငံရေးမှာအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်ရှေ့ဆောင်ကြိုးပမ်းခဲ့တဲ့သူပါ1989ခုနှစ်မှာပရမအဆုံးအောက်လွတ်တော်အမတ်အဖြစ်နဲ့သူစဖြစ်လာခြင်းကစလို့အမေရိကန်လွတ်တော်အတွင်းအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းတွေကိုတော့အောက်လွတ်တော်ဥက္ကဋ္ဌဌာဝန်နဲ့နောက်ဆုံးချင်းပါခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူကအမတ်တရားအလေးပေးပြောဆိုသွားပါတယ
် When I came to Congress there were 23 women 13 Democrats No 12 Democrats and 11 Republicans
ဒီမှာလွတ်တော်ရောက်တဲ့ချိန်လုံးကအမျိုးသမီးအမတ်23ယောက်ပဲရှိရပါလွတ်တော်အမတ်435ယောက်ထဲမှာဒီမိုကရက်အမျိုးသမီး12ယောက်နဲ့ရီပပ်လစ်ကန်အမျိုးသမီး17ယောက်ရှိပါတယ်အမျိုးသား400ကျော်တောင်ရှိပြီးတော့အမျိုးသမီးက23ယောက်ဆိုတော့ဒီလိုတော့မဖြစ်သင့်ဘူးလေဒါကြောင့်ကျမတို့ဒါကိုမဖြစ်မနေပြောင်းရမယ်ဆိုပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ကြတာပ
ါဒီလိုကြိုးပမ်းခဲ့တဲ့နန်စီပလိုစီအလွတ်တော်ဥက္ကဋ္ဌထာဝန်ကနေအနားယူရဲ့အချိန်မှာတော့အမေရိကန်လွတ်တော်နှစ်ရပ်ပေါင်းမှာအမျိုးသမီးလွတ်တော်အမတ်150နီးပါးအထိရှိလာခဲ့ပါတယ်အမျိုးသမီးတွေကိုကိုကိုယုံကြည်မှုရှိအောင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေတက်လာအောင်နန်စီပလိုစီကရှေ့ကနေဦးဆောင်လမ်းပြခဲ့တာဖြစ်တယ်လို့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies လူကြုံရေးလေ့လာမှုဆိုင်ရာ Asia Pacific Center ကပေါမခဒေါ်မီမီဝင်းဘတ်ကပြောပါတယ
်သူကိုနိုင်ကလည်းအမြဲတမ်းလေအမျိုးသမီးတွေကိုပတ်မိုးပေးတယ်ပတ်မိုးပေးတယ်သူလည်းအမြဲတမ်းပြောတယ်အမျိုးတွေသူသူ့ရဲ့ခွတ်အရန်ကြိုက်တာBe confident, you know, go yongji ba, bo no. Be confident, now, bro, go ye power wu le ti ba. Amyo tami ma power shi. Tu mieran biore di, hone, don't agonize, organize. No, agonize ro ba le, widena, bo no. Kanza ni are go, go bang go, bubang sang yue biro di, si yong nya. စီယုံညာကြော်တော့မှအဲ့ဒီဥစားကိုရမယ်ပေါ့နော်ဆိုဆိုအဲ့လိုမျိုးနဲ့သူကိုနိုင်ကလည်းမာတော့ဖြစ်သွားတယ်လူတွေတွေ့နောက်ပြီးလဲပြီးတော့သူကနောက်ကတက်လာတဲ့အမျိုးသမီးတွေအများကြီးတွေ့လဲသူကူညီပေးတယ်ဆိုတော့လေနှစ်ခုလှုပ်လိုက်တဲ့အခါမှာဒီဥစားအာလွတ်တော်တွေမှာအမျိုးသမီးတွေအများကြီးပါလာတယ်သူက US မာတယ်မကပေါ့နော်တကဘာလုံးကိုပြသွားတာအမျိုးသမီးတွေဘလို့ဘာဝရှိတဲ့အကြောင်းနောက်ပြီးသူတို့ပူပေါင်းဆောင်ရွက်အမျိုးသမီးတွေလုံနိုင်တဲ့အကြောင်းပေါ့နော်အမျိုးသမီးတွေရဲ့စွမ်းရည်သူပြသွားတာ
ကိုတယောက်ထဲရှေ့ရောက်နေလို့မပြီးပဲကိုလိုပဲအမျိုးသမီးကောင်းဆောင်တွေပေါ်ထွက်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုရဘူးနန်စီပလိုစီလမ်းပြခဲ့တယ်လို့ပဲတခြားအမျိုးသမီးတွေလည်းစံနမူနာယူသင့်တယ်လို့ဒေါ်မမီဝင်းဘတ်ကပြောပါတယ်နန်စီပလိုစီဟာအမေရိကန်ပြည်ထောင်စုမှသာမကကမ္ဘာ့တဝန်လူခွင့်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ရှေ့တန်းကနေရက်တီပြောဆိုတဲ့သူတူဖြစ်ပါတယ်မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူဖြစ်သလို2015ခုနှစ်ကအမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ခဲ့မှုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံချပြီးဒီမိုကရေစီလှုပ်ရှားမှုကိုထိရောက်ရောက်ကူညီပံ့ပိုးနိုင်မဲ့ပြဋ္ဌာန်းချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးအဥပဒေ NDAA ကိုလွှတ်တော်အတွင်းသူ့ရဲ့ဦးဆောင်မှုအောက်မှာပဲပြီးခဲ့တဲ့နှစ်တုန်းကပြဋ္ဌာန်းနိုင်ခဲ့တာပါ
။သူကအမြဲတမ်းမျှတတဲ့အမျိုးသမီးပေါ့နော်ဆိုအကြောင်းမလို့လေသူရဲ့ခေါင်းဆောင်မှုအောက်မှာဒီ NDAA မြန်မာနိုင်ငံကို support ရဖို့အတွက်လည်းအောင်မြင်သွားတယ်ဆိုတော့အဲနောက်ပြီးတော့အရင်တော့လေသူကဒေါ်စုကိုလည်းရန်လေးစားပါတယ်ဆိုတော့လေ another နောက်ထပ်အမျိုးသမီးခေါင်းဆောင်တယောက်ကိုပေါ့နော်သူကလည်းကူညီပေးပါတယ်ဆိုတော့လေမြန်မာနိုင်ငံအမြဲတမ်းလုပ်ပေးတယ် human rights နဲ့ပတ်သက်ပြီးတော့လည်းသူအမြဲတက်ကြွကြွလုပ်ပေးတယ်ဆိုတော့သူမြန်မာနိုင်ငံနဲ့နိုင်ငံသားတွေအတွက်ပေါ့နော်သူအရန်ဂျေဆုတင်ဖို့တင်စရာရှိတယ်ပေါ့
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့နန်စီပလိုစီဟာအမေရိကန်သမိုင်းမှာအကောင်းဆုံးစွမ်းဆောင်နိုင်တဲ့အတော်ဆုံးလွှတ်တော်အမတ်လို့ဂုဏ်ပြုပြောပါတယ်ပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းနန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ထူးခြားပြောင်မြောက်တဲ့ဦးဆောင်မှုပေးနိုင်ရုံသာမကဒီမိုကရေစီစံတန်မိုးတွေကိုအထူးထိန်းသိမ်းကာကွယ်ဆောင်ရှောက်သူလို့ချီးကျူးပြောဆိုပါတယ်
You were not just a speaker of your house in this democracy, but you were a great defender of
the democracy. နိုင်ငံကြီးမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရုံတတ်တတ်မဟုတ်ပဲဒီမိုကရေစီစံတန်မိုးတွေကိုအထူးကာကွယ်ထိန်းသိမ်းစောင့်ရှောက်သူဖြစ်ပါတယ်။ရွေးကောက်ပွဲတွေကိုလေးစားဖို့ဒီမိုကရေစီတန်ဖိုးတွေကိုကာကွယ်ထိန်းသိမ်းဖို့စကားနဲ့ရောလက်တွေ့ပါကိုယ်တိုင်လှုပ်ဆောင်ပြခဲ့သူဖြစ်ပါတယ်
။အမေရိကန်ခေါင်းဆောင်တွေတာမကကမ္ဘာခေါင်းဆောင်တွေကပါလေးစားအသိမှတ်ပြုရတဲ့နန်စီပလိုစီဟာလူမှုအတိုင်းဝိုင်းအတွင်းအမျိုးသမီးတွေနဲ့ပတ်သက်တဲ့ထွေးခေါ်ယူဆမှုတွေပြောင်းလဲလာအောင်လုပ်ခဲ့တဲ့သူပါပဲလို့ဒေါ်မီမီဝင်းဘတ်ကလည်းပြောပါတယ်
။သူထားသွားတဲ့အမွေအနှစ်ကပေါ့နော်သူခုနအဲ့ဒီပြောသလိုပဲသူပြသွားတာကအမျိုးသမီးတွေကလုံနိုင်တယ်။နော်အမျိုးသမီးတွေဦးဆောင်နိုင်တယ်။ you know သူတို့မှာအရေးချင်းဦးဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိတယ်လို့သူကပြသွားတာ။အဲ့ပြသွားတာအဲ့နောက်ပြီးတော့နောက်အဲ့ဒါသူများအဲ့ဒါ society ကိုပြသွားတယ်နောက်လည်းပြီးလဲအမျိုးသမီးတွေအတွက်လဲသူက model လုပ်ပေးသွားတယ်ဆိုအမျိုးသမီးတွေ you know အခုဆိုလို့ရှိရင် speaker of the house လို့ပြောလိုက်လို့ရှိရင်အရင်တော့ဆိုလို့ရှိရင်ယောက်ျားပဲခေါင်းထဲမှာဝင်လာတယ်အခုကျတော့အမျိုးသမီးဝင်လာပြီ right ဆိုအဲ့ဒီဥစ္စာကကလေးတွေ main ကလေးတွေငငယ်လေးတွေသူတို့ဘာအဲ့တနေ့ဘာဖြစ်ချင်လဲဆိုတော့သူရဲ့ dream ပေါ့နော်လှုပ်တဲ့အခါမှာသူတို့အနာဂတ်အတွက် dream လှုပ်တဲ့အခါမှာအဲ့လိုဆိုအရန်ရည်ကြီးတယ်ဆိုအဲ့ဒါသူရဲ့အမွေနှစ်ပဲလို့ပြောလို့ရတယ် change the mindset no mindset ကိုပြောင်းအောင်လုပ်လိုက်တာ yeah
မေရီလန်းပြည်နယ်ဘော်တီမိုးမြို့မှာ1940ခုနှစ်မတ်လ26ရက်နေ့မှာမွေးဖွားခဲ့တဲ့နန်စီပလိုစီဟာနိုင်ငံရေးဆင်လာရှိတဲ့မိသားစုကနေဆင်သက်လာခဲ့တဲ့သူပါဖခင်ဖြစ်သူသောမက်စ်တီအလက်ဆန်ဒရိုဂျူနီယာဟာအောက်လွှတ်တော်အမတ်တူဖြစ်ခဲ့သလိုပဲပေါ်တီမိုးမျိုးရဲ့မြို့တော်ဝင်အဖြစ်နဲ့ဆက်နှစ်တာဝန်ထမ်းခဲ့တဲ့သူပါအလားတူအကိုဖြစ်သူကလည်းပေါ်တီမိုးမျိုးတော်ဝင်အဖြစ်နဲ့၄နှစ်တာဝန်ထမ်းခဲ့တာမို့နန်စီပလိုစီဟာလည်းမိသားစုအစဉ်လာကိုဆက်လက်ထိန်းသိမ်းခဲ့တဲ့သူလို့ပြောရမှာပါအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူတဲ့အချိန်မှာတော့နန်စီပလိုစီဟာအသက်82နှစ်ရှိပါပြီလွှတ်တော်မှာအကြီးအကဲတာဝန်တွေဆက်မယူတော့ပေမဲ့လို့သူကိုစားပြုတဲ့ကယ်လီဖိုးနီးယားပြည်နယ်မဲဆန္ဒနယ်12ရက်လွှတ်တော်မှအဖြစ်တော့ဆက်လက်တာဝန်ထမ်းဆောင်နေစေဖြစ်ပါတယ်။သူမတူတဲ့စွမ်းဆောင်မှုတွေနဲ့အမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်တွေကိုအများသိအောင်ပြရခဲ့တဲ့နန်စီပလိုစီဟာအမေရိကန်မျိုးသမီးတွေအတွက်သာမကကမ္ဘာတစ်ဝန်းကမျိုးသမီးတွေအတွက်ပါစံနမူနာယူစရာအမျိုးသမီးကောင်းဆောင်အဖြစ်နဲ့သ မန်းဝင်ကျင်းရခဲ့တဲ့သူဖြစ်တဲ့စရာကိုတင်ပြရင်းနေပဲဒီသတင်းပတ်မျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ဒီမှာအပြီးပြပါရှင်
မခင်မြူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍပဲဖြစ်ပါတယ်ခင်ဗျာအခုတကအလဲကြတာကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ထရက်ကားကြီးတွေမောင်းဖို့ဘယ်လိုလေးလာသင်ယူခဲ့ရသလဲဆိုတာနဲ့လုပ်ငန်းခွင်အတွေ့အကြုံတွေကိုအိန္ဒိယနာပြည်နယ်ဖော့တွင်းမြို့ကကိုသိန်းထွန်းအောင်ကပြောပြထားပါတယ်ကိုအောင်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
အမေရိကန်တယူပူဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမအလုံလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် truck ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကို truck ကမောင်းနေသူတူဦးဖြစ်တဲ့ကိုသိန်းထွန်းအောင်ကိုမေးကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ပထမဆုံးအနေနဲ့ခဲ့ခဲ့ခဲ့တယ်ဂျင်းနဲ့ရဆိုင်ရခဲ့ဟာတာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက် land net permit ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲဆက်တွေ့တယ်အဲ့မှာကျွန်တော်ဆိုရင်5လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူးနောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်တကယ်2ချိန်ဖြည့်မှကျွန်တော် land net permit အောင်တယ် land net permit အောင်ပြီးတော့လည်း license ရဖို့အတွက်တင်းနဲ့တက်ရတယ်တင်တဲ့ရမှာလည်းအဲ့လိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လွှမ်းနိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်ကျွန်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့ land up permit ဆက်ဖြည့်တဲ့အခါမှာအခက်ခဲဆက်တွေ့တယ်အဲ့ဆက်တွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မိကုံးလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မိကုံးလေးကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်းတန်းတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနီးကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလနဲ့ချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကားသမားပေါ်ကရောက် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့အခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ကိုဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါ owner operator တွေရဲ့လုပ်ပေါ့နော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated run ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသွားချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်သူအဲ့ဟာကိုကျွန်တော်အခုက dedicated run လုပ်တာပေါ့နော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိတ်ကနေဆက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ပွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် tracker ကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ
်စိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမ်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းတနက်လုပ်နေကျွန်တော်မလုပ်နိုင်တော့ဘူးအဲ့အတွက်ကြောင့်ဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလည်းဒီလုပ်ကိုလုပ်နိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
် truck car log က industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့ဒီ truck car လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ truck car လုပ်ငန်းရာရပ်သွားမှာအဲကြောင့် truck car တွေကစက်မှုလုပ်ငန်းရှိနေတဲ့ truck car တွေရှိမယ် ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလမ်းနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အောက်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတော့ဗောနော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်ဆရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရသလိုတဖြည်းဖြည်းကိုယ့်ဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါတယ
်ကျွန်တော်18နှစ်ကြီးပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကဆက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်ဆက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုက operator နေလည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လောက်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလောက်ကတော့ဒီလောက်ပါပဲဒီလောက်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရက်ကားမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်တချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal လည်းပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะ၃ခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယတစ်ချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကဟိုမူရီစေဘွားမူရီစေဘွားမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကတော့ဗျာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမှမဟုတ်မူရီစေဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အမြဲတမ်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရတယ်ကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်ဆိုပြီးမှဆက်ရပေးလိုက်တယ်ချင်းချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီစီဘာတစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်သုံးချက်နဲ့กินနေဆိုရင်ထွက်ကားလောကကိုအေးစေးစေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်တို့လည်းတင်ရတာပဲဒါမှမဟုတ်တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါမှမဟုတ်ဒီအချက်သုံးချက်တာမกินလို့တော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းလဲ
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြသွားတယ်။မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြိပခါတွေလည်းရှိလာနိုင်တာပါ။ပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်။တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတော့ပါခင်ဗျာ
။ကိုအောင်ပြောပြသွားတဲ့တူတာဆုံလင်အမေရိကန်တခွင်စီစဉ်မဲ့ဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံတဲ့ဤပညာကဏ္ဍကိုတင်ဆက်မှာပါမြမမြို့ဝကျွန်းပေါ်စိုက်ကွင်းတွေမှာအာဆစ်နဲ့အဆိပ်တင့်တာနဲ့တောင်တန်းတွေကလှေကလေးစိုက်ပျိုးကွင်းတွေရဲ့မြေစည်းလွှာကိုထိမ့်ဖို့အပူပိုင်းစိုက်ကွင်းမြေအောက်ရေထိမ့်ဖို့ပါတုံးနိုင်တဲ့ vetiver မြက်တွေအကြောင်းကို organic စိုက်ပျိုးရေးတောင်သူတွေကိုသင်တန်းပေးနေတဲ့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစင်ကိုဒေါခင်မျိုးသက်မေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်ခင်ဗျာ
သမားကဒီ vetiver နဲ့စိုက်တန်းနဲ့ပတ်သက်ပြီးတော့စိုက်ပျိုးရေးသမားတွေပေါ့နော်တန်းတန်းနေလဲပေးနေတယ်ဆိုတော့ဒီ vetiver မြက်ကိုဒီမြန်မာနိုင်ငံမှာပေါ့နော်ပထမဆုံးဒီမြဝချင်းမော်ဒေတာမှာဘယ်လိုသုံးတင်လဲပြောပြပေး
အရာဝင်တိုင်းဆိုရင်ဒီပင်လယ်ရေအတက်ကြကြောင်ဖြစ်တဲ့ arsenic တွေရှိတတ်တယ်။ဒါတွေကတော့လူကြောင်မဟုတ်ဘူးသူရဲ့တဘာဝအစိတ်တွေရှိရခါအဲ့လိုမျိုးရှိရနေရာတွေဆိုလို့ရှိရင်ကျမတို့က vetiver မြက်ကိုစိုက်လိုက်တဲ့အခါမှာသူကအဲ့အစိတ်ကိုခံနိုင်ရည်လည်းရှိရစုပ်လည်းစုပ်อยู่ phytoutilization phytostabilization ပေါ့အပင်ကဆုပ်ယူလိုက်တယ်ဆုပ်ယူပြီးသုံးလိုက်တယ်နောက်အပင်ထဲမှာတည်နေတယ်နောက်အပင်ကနေစစ်ပေးတယ်အဲ့လိုမျိုးပေါ့အဲအဲ့လိုမျိုးအနေနဲ့သူကအသုံးချမျိုးကကျော်မော်ရီမှာဟိုသူကပညာရှင်ကဟိုဆိုဘက်ပေါင်းဆောင်ကပါဝင်ရမယ့်ကိစ္စဖြစ်နေတာပေါ့နော်မျိုးကကျော်မော်မှာဒီအဆင်နဲ့အစိတ်တင်တဲ့ဒေတာတွေဖြစ်နေရဆိုတော့ကျမတို့ကတော့အများတော်အဖြစ်တော့မိုးရေခံတောက်တာအဲ့လိုပြောထားတယ်မိုးရေရှိရဲ့ရေခံနေပေါ့ရေခံနေမှာတချို့ဟာတွေဆိုလို့ရှိရင်စီဆင်းတဲ့လမ်းကြောင်းတွေမှာဒီကန်နေရဲ့ပတ်လည်မှာဗတိပံမြက်ဆိုင်ဖို့ပေါ့နော်အဲ့ရမျိုးတွေပေါ့အဲ့ရမျိုးတွေလှုပ်စီခြင်းနဲ့နောက်ပြီးတော့ဒီကံရီတွေမှာပေါ့နော်ဗတိပံမြက်ကိုဖောင်ဖွဲ့ပြီးတော့အစိတ်ထုတ်ယူမှုတွေအဲ့ရမျိုးတွေလည်းလှုပ်ချင်တယ်ပေါ့ဒါပေမဲ့လည်းဟိုကျမစိုက်ချင်တဲ့ပညာရှင်တယောက်တည်းနဲ့မဖြေရှင်းနိုင်ဘူးပေါ့နော်သူရဲ့ဓာတ်ခွဲကန်းတွေလိုတယ်ဒီအာဆနစ်ကရော့သွားမှလားညားလာမှလားနောက်တစ်ခုကကျတော့ကျန်းမာရေးကနေပြီးတော့လှုပ်ထားတဲ့စာရန်တွေလည်းရှိရဆံမရယ်တချို့တွေကတော့ပေ150တွင်းရင်တော့အဆင်နဲ့ပါတယ်400တွင်းတော့မပါဘူးဆိုတာမျိုးတွေလည်းရှိရဆရာမအဲ့ဒါမျိုးတွေလည်းရှိတော့ကျမတို့ကပညာရှင်ပေါင်းစုံစုပြီးတော့ဟိုမြို့ဝကျုံးမော်ရဲ့ရေအတက်ကြနေရာတွေမှာပဲစိုက်တဲ့သလားဒါအင်ဂျင်နီယာတွေနဲ့လည်းပေါင်းပြီးတော့လုပ်ရမယ်လို့ကျမမှန်းထားတယ်ဒါပေမဲ့အဲ့ဒီတားလူတွေကတော့အစိတ်တင်နေဆိုတာသူတို့ရဲ့ဗဟုသုတတွေအရာလည်းသိနေတယ်အဲ့မြို့ဝကျုံးမော်ကထွက်တဲ့ဆန်နေမှာလည်းအဆနစ်ပါတယ်ဆိုတာဒီနိုင်ငံတကာကအယောင်းတဲ့နိုင်ငံတွေကအဖြေရလဲသိရတယ်ပေါ့ဆရာမရယ်ဒါပေမဲ့လည်းဒါတွေဟာကျမတို့ဒီပညာရှင်ဖွဲ့ပေါင်းပြီးတော့မှဟိုတခွဲခန်းနေနဲ့အဲတက်ညီလက်ညီလှုပ်ဖို့လိုတယ်ပေါ့ဒီဆရာဦးတိတ်မော်တို့ဘက်ကလည်းမအိုဘင်းတို့ပန်းတနော်တို့ဘက်မှာပြိုခင်းနေထောင်ထားတာအများကြီးရှိပါတယ်ကျမအနေနဲ့ကလည်းကြောင်ကုန်းဘက်မှာထောင်ထားတယ်တစ်ချိန်ချိန်မှာလိုအပ်လို့ရှိရင်သုံးပြုနိုင်အောင်ဆိုပြီးတော့လောက်တယ်ပေါ့ဆရာမအရာရီရာတော့ဟိုကျမတို
့ဒီကကျမတို့လောက်ချက်နေတယ်เนา
ะတိုးစားမှာ
ဟုတ်ကဲ့ပေါ့နော်တောင်တန်းနေများတဲ့ data တွေပေါ့နော်ဟိုကချင်လောက်ချင်းလောက်ဒီရှမ်းပြည်နယ်ဒီအဲ့လို data တွေမှာဆရာမ regular မြက်ကိုဘယ်လိုပုံစံနဲ့ဟိုအသုံးပြုတယ်မှာ
အဲ့ data တွေမှာခြားတော့ဟိုတောတောင်တွေခုတ်တာပေါ့နော်တောတောင်တွေခုတ်တဲ့အခါမှာဒီရေဟာစိတ်ဝင်တဲ့ရေထက်စီစနေရပုံများတယ်ဘာကြောင့်လဲဆိုတော့တပင်တတော်တွေမရှိတော့တဲ့အတွက်အဲ့လိုမျိုးဒေတာတွေကိုဥမာသူတို့ကတောင်ယာလုတ်တဲ့အတွက်ခုတ်တာတော်တော်များများရှိရဆိုရင်ကျမတို့ကဘယ်လိုအကြံပေးရလဲဆိုတဲ့အခါမှာကျမတို့ကကွန်ထရိုလ်လိုက်ပေါ့ကွန်ထရိုလ်လိုက်ဆိုအမြင့်တူတဲ့နေရာတွေ line ဆွဲပြီးတော့ဗတိပံမြက်ကိုအရင်စိုက်ပါလို့ကျမတို့အကြံပေးပါအဲ့ဒီခါမှာသူကဒီတောင်ကအဲ့လိုဆောင်းနေပြီမဲ့ဗတိပံစိုက်လိုက်တဲ့အခါမှာစီလာရဲ့ရေကဒီဗတိပံမြက်တန်းရဲ့အခြေကိုတွားပြီးစုတဲ့အခါမှာတဖြည်းဖြည်းနဲ့သူကဒီစောင်းနေတဲ့ဟာတဖြည်းဖြည်းနဲ့ပြေးလာပြီးတော့လေကတဲ့ပုံစံပေါ့အဲ့ဒါကိုတော့ကျမတို့ညှို့ယူလေကတဲ့ပေါ်ချင်းလို့ခေါ်တာပေါ့နော်တဖြည်းဖြည်းနဲ့ဒီစီးဆင်းလာတဲ့ရေကဝရောခနဲ့ကြမတော်ပဲနဲ့အဲ့ဗတိပံမြက်တန်းတွေကိုအဆင့်ဆင့်ပေါ့သူကအမြင့်တူကွန်ထရိုလ်လိုက်ဆိုင်ထားတဲ့အတွက်လေစီးဆင်းလာတဲ့ရေနဲ့ပါလာတဲ့ညစီစွာတွေကဗတိပံမြက်တန်းမှာတင်ကြံရင်းနဲ့ခြာလာတဲ့ခါခြာတော့သူကလေကတက်လို့ပြေးလာတော့အဲ့လိုမျိုးဖြစ်လာတဲ့ခါမှာကျမတို့ကအဲ့လိုမျိုးပြေးလာတဲ့နေရာတွေမှာဒီမှာကော်ဖီပြန်စိုက်ဖို့လို့နောက်ပြီးတော့ဒီတက်တော်ပင်ပေါ့တိနှံတက်တော်ရောနှောစိုက်ချင်းနေပေါ့အဲ့ဒါတွေကိုလှုပ်ဖို့ပေါ့ဒီတော့ဗတိပံကခြာတော့2လ3လဆိုအပင်ဖြစ်တယ်ဖြစ်တယ်ဆိုတော့ခါမမသူ့ရဲ့မြေကြီးကအဲ့လိုလေးဖြစ်သွားပြီ6လလောက်ဖြစ်သွားပြီးတော့မှကိုလိုချင်တဲ့အပင်ကိုစိုက်ဖို့ပေါ့နော်ဒီတော့ဒီတိုင်းကြီးကိုအလျှောလိုက်ပြီးမစိုက်ဖ ೇನೆ ဒီအမြင့်တူပေါ့အမြင့်တူဒီဟာနဲ့ဟိုတောင်ဆောင်ဒေသတွေမှာအဲ့ဒါမျိုးစိုက်ဖို့အတွက်ကျမတို့ကတင်ချပေးပါလိမ့်ရှင
်ဟုတ်နောက်မြန်မာပြည်အလယ်ပိုင်းပေါ့နော်ဒီမိုးကတိတ်မရဘူးဒီရေရရှာတယ်ဒီလိုဒေသမျိုးတွေပေါ့
အဲ့ဒီဗတိပံမြက်ကိုဘယ်လိုအသုံးတင်ပါလဲဆရာ။အဲ့အဲ့မှာကျတော့ကျမတို့ဒီဗတိပံစိုက်ထားတဲ့စိုက်ခင်းဟာနွေရာသီမှာတော်လုံးတောင်ရေမငတ်ဘူး။အဲ့အဲ့လိုမျိုးထိမ့်နိုင်။နောက်ပြီးတော့သူ့နဲ့တွဲစိုက်တဲ့အပင်ကိုဒီဇီဝကုန်တ္တိရုပ်ကုန်တ္တိပြန်ကောင်းလာစေတဲ့အတွက်သူကမစိုက်တဲ့အပင်ထက်ဆိုင်ထူးထူးခြားခြားတိတာပေါ့နော်။ဒါကတော့ဟိုကျမတို့စိုက်ပြွေးရေးမှာပါ။ ဒီရှောင်းသိမ့်မော်တို့ဘက်ကလည်းရေနံချောင်းတို့မကွေးတို့မှာပြိုခင်းနေတီထောင်ထားရပေါ့နော်။ကျွန်မလည်းသိမှာပါဒီပင်ချောင်းနဘေးတို့ဘာလို့မှာပေါ့နော်။ဒီအုံရှိကုန်းတို့ဘာလို့ရွာလေးမှာပေါ့။အဲ့ဒီမာတွေမှာကျွန်မတို့ပြိုခင်းနေရှိတယ်။ရှိရဲဆိုတော့ဟိုသူတို့တွေအနေနဲ့ကဂျာတော့ကျွန်မတို့ကဒီကိုအဓိကတကယ်စိုက်တဲ့အပင်ရဲ့ဘေးမှာပတိပါကိုထည့်ခိုင်းတာပေါ့နော်။ပတိပါကိုထည့်ပြီးတော့စိုက်ခိုင်းတယ်။နောက်ပြိုခင်းနေကိုပိုင်ပြိုခင်းနေတီထောင်ခိုင်းတယ်။တီထောင်ခိုင်းတဲ့အခါမှာမိုးရင်းမှာရွာတဲ့ရေကသူ့အကွက်ထဲမှာရှိခဲ့လို့ရှိရင်သူများအခင်းနေရေငတ်ပေမဲ့ကို့အခင်းကရေမငတ်ဘူးပေါ့။အဲအဲ့လိုမျိုးအတိပညာဟိုပေးပါပဲ။ဒါကတော့ဟိုကျမတို့အပူပိုင်းဒေသတွေမှာပေါ့နော်။အပူပိုင်းဒေသတွေမှာဒီမိုးအားကိုပြီးတော့အဲစိုက်တာတွေမှာပေါ့နော်ဒီဆရာဆိုလို့ရှိရင်ကိုရန်ကလည်းရေနံချောင်းอ่ะဆိုတော့ဒီရေနံချောင်းဘက်မှာလဲစိုက်ခင်းနေပြိုခင်းနေမှာလယ်တန်းခတန်းချောင်းသူလေးတွေอ่ะစပေါ့နော်သူစိုက်ဖို့လေသူ့ဘက်ကပညာပေးထားတာရှိပါတယ်ကျမကတော့ရေနံချောင်းမှာအဲ organic တန်တန်းပေးတဲ့အခါမှာသူတို့တွေကိုဗာပဲစိုက်စိုက်ဒီပတိပံနဲ့တွဲစိုက်ဖို့အဲအဲ့ဒါအကြံပေးထားပါရှင
်ဒေါက်တာတန်တန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင
်တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာ Factiva မြက်ဒီအကြောင်းကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်ဗျာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့လာမယ့်သတင်းပတ်အင်ဒိုနီးရှားခရီးစဉ်အတွင်းအာဆီယံအရှေ့တောင်အာရှနိုင်ငံများနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံရမှာမြမအရေးကိစ္စဟာအဓိကထားဆွေးနွေးသွားမယ့်အကြောင်းတရားဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါရယ်အာဆီယံနိုင်ငံတွေအနေနဲ့မြမစစ်ကောင်စီကိုပြင်းပြင်းထန်ထန်ကင်တွယ်အရေးယူဖို့အမေရိကန်ဘက်ကမျှော်လင့်ထားပါရယ်အာဆီယံဝန်ကြီးအဆင့်မှာမြမကိုယ်စားလှယ်ကိုစားပြုမှုကိုဆက်ပြီးတော့ခြံလှပ်ထားဖို့လိုသလိုမြမစစ်ကောင်စီအနေနဲ့အကြမ်းမဖက်မှုတွေရပ်ပြီးဒီမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ဖို့အာဆီယံအနေနဲ့ပို့ပြီးတော့ဖိအားပေးဆောင်ရွက်ဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့တောင်အာရှထိပ်တန်းတာဝန်ရှိသူဒန်နီယာခရစ်တန်ဘရင်ကသတင်းနောက်တွေကိုကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာစစ်ကောင်စီနဲ့စစ်တပ်တာဝန်ရှိသူနဲ့နှိစသူတွေကိုပြစ်မှတ်ထားအရေးယူတာတွေလှုပ်ဆောင်ထားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးရှေ့နေတူလာရောက်ပြီးနိုင်ငံပိုင်းအတွင်းမှာပဲစခန်းတွင်ပြစ်ခတ်မှုတွေဖြစ်ပြီးတော့ရိုဟင်ဂျာဒုက္ခသည်6ဦးသေဆုံးခဲ့ရတယ်လို့ရဲတွေကပြောပါတယ်။အပြန်လည်ပြစ်ခတ်မှုအတွင်းမှာသေဆုံးသူ5ဦးဟာ ARSA အဖွဲ့ဝင်ဖြစ်ပြီးသေဆုံးသူတွေထဲ ARSA တပ်မှုတဦးပါဝင်တယ်လို့စခန်းလုံခြုံရေးယူထားတဲ့ရဲတပ်ရင်းပြောခွင့်ရသူ Farouk အမေကပြောပါတယ်ဒီအဖြစ်ပြက်ဟာစခန်းတွင်ပြန်ဘက်ရိုဟင်ဂျာအဖွဲ့နှစ်ခုဖြစ်ကြတဲ့ ARSA ရိုဟင်ဂျာလွတ်မြောက်ရေးတပ်ဖွဲ့နဲ့ RSO ရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့နှစ်ခုကြားအပြန်အလှန်တိုက်ခိုက်မှုတွေရဲ့နောက်ဆုံးအခြေအနေတရဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျန်နက်ယယ်လင်းဟာတရုတ်နိုင်ငံဝန်ကြီးချုပ်ဖြစ်တဲ့လီချန်းနဲ့တောက်ကြနေကအပြုသဘောဆောင်ဆွေးနွေးခဲ့တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာသတင်းအချင်းချုပ်တွေကိုပြောကြားခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျီမီခုတ်နဲ့ဆူဘဲအယ်ထရပ်တို့ဖြစ်ကြပါတယ် BOA ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ2440 51တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူဝင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ BOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.